ရှမ်းပြည်နယ်လာရှိုးမြို့ဤတစ်ပိုင်းမှာအင်အားများပြားနဲ့စုဖွဲ့ဝန်းရံလာတဲ့ TNL တပ်ဖွဲ့တွေကြောင့်လာရှိုးအခြေဆိုင်စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နိုင်ခြင်းအလားအလာများနေတယ်လို့လာရှိုးဒေသခံတွေက VOA ကိုပြောပါတယ်လက်ရှိမှာတော့လာရှိုးမြို့ပတ်ဝန်းကျင်ကလမ်းပိုင်းတချို့ကိုစစ်ကောင်စီဘက်ကဆက်ရန်တရားတွေနဲ့ဖြိုဖျက်ထားတယ်လို့လည်းပြောပါတယ်ဒီကြောင့်ပြည်စုံသတင်းပေးပို့ချက်ကိုအခြေခံပြီးကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းစစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်အခြေစိုက်တဲ့လာရှိုးမြို့ပတ်ဝန်းကျင်ကိုတအောင်းလက်နက်ကင် TNL တပ်ဖွဲ့တွေကဝိုင်းရံပိတ်ဆို့နေပြီးမြို့ပေါ်မှာစစ်ပွဲဖြစ်နိုင်ခြင်းအလားအလာများနေကြောင်းဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့ TNL ထိန်းချုပ်ထားတဲ့နမ်ဆန်နဲ့နမ်တူမြို့ကိုလမ်းပန်းဆက်သွယ်ရေးဖြတ်တောက်ထားသလိုလာရှိုးဒီဘောကြောင်မဲ့စားတဲ့လမ်းတွေကိုလည်းဒီလဂျွန်12ရက်ဗုဒ္ဓနေ့ကဆက်ရန်တရားတွေနဲ့ဖြိုဖျက်ထားပါတယ်တကယ်လို့လာရှိုးမြို့ပေါ်မှာစစ်ပွဲတွေဖြစ်လာပြီးဆိုရင်အရေးပေါ်လူနာတွေကိုတည်နိုင်ဖို့အတွက်မြို့ထဲမှာရှိတဲ့လူမှုကွန်ရက်အသင်းအလုံးကိုစစ်ကောင်စီဘက်ကကြိုတင်ပြင်ဆင်ခိုင်းထားကြောင်းဒေသခံတဦးက VOA ကိုပြောပါတယ
်ကျွန်တော်တို့ကြောတောင်းဆိုလဲလာရှိုးမြို့ပတ်ပတ်လေလို့ပြောတာလေတော်တော်လေးတော့အင်အားများနေလို့ပြောတာပဲအားလည်းအဓိပ္ပာယ်တော့ဒီကြိုဖြစ်ခဲ့တဲ့လာရှိုးမြို့ပေါ်မှာရှိတဲ့ငွေဖွဲ့တွေကိုသူကသထားပြင်းပွက်တွေသူကအဝင်မခံနိုင်တဲ့လာရှိုးမြို့ပေါ်မှာ group ဖွဲ့ထားတဲ့အဖွဲ့တွေသူကတာဝန်ပြေးဖို့ကလာလာရှိတယ်ဗျာ။မင်းရကွန်တော်တော်အချိန်ကြီးတယ်။ဒီကုလာလာတော့55ရာခိုင်နှုန်းတော့ပြီးလာပေါ့။
မန္တလေးနဲ့လာရှိုးလမ်းပန်းဆက်သွယ်ရေးလမ်းကိုလည်းဖြတ်တောက်ထားတယ်လို့ပြောနေကြပေမဲ့လက်တလုံးမှာတော့လာရှိုးမြို့ပေါ်မှာအသွားအလာတွေရှိနေသေးကြောင်းဒေသခံတဦးကပြောပါတယ်။လာရှိုးနဲ့မိုင်40လောက်ဝေးတဲ့နမ်တူမြို့ပေါ်မှာတော့တိုက်ပွဲအခြေအနေမစိုးရိမ်ရပဲတီဘောနမ်တူလမ်းကိုစစ်ကောင်စီဘက်ကဖျက်ဆီးထားလို့ကုန်စည်စီးဆင်းမှုတွေပြတ်တောက်နေကြောင်းဒေသခံတွေကပြောပါတယ်
။ဖြေရတော့ဟောလမ်းကြီးဆက်ကြောက်ဒီမလေးလမ်းပေါ်လေတခြားလမ်းတော့ဒီဘောဆက်တယ်ဒီလမ်းတော့ဖတ်လို့မရတော့ဘူးသူကပုံရံနဲ့ဖတ်လိုက်ဆိုတော့ဟိုဘောလုံးလောင်းကြည့်လိုက်တာပေါ့စားပြားလို့မရအောင်အဲ့ဒါမလန်းကြီးပဲအဲ့ဒါမအိုက်လမ်းပိတ်လိုက်တဲ့အချိန်ကတော့ကျွန်တော်တို့အပေါ်လုံးလမ်းမဆက်တယ်ရကုန်တက်ပေါက်လာလေပုံကင်းလုံးလည်းတော့တက်လာတာပဲတောက်ဆောက်
ရှမ်းပြည်မြောက်ပိုင်းဒေသကစစ်ကောင်စီတပ်စခန်းအတော်များများကိုသိမ်းပိုက်ခဲ့တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနစ်ခွန်စစ်စင်ရေးဟာစစ်ရေးအရာအချိန်အဟုန်ကောင်းကောင်းနဲ့အောင်မြင်မှုရနေချိန်မှာတရုတ်နိုင်ငံရဲ့ဂျားဝင်စစ်ဆက်ပေးမှုနဲ့လက်အတော်ကြာအပြစ်ခတ်ရနာခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမိုးမိတ်မြို့မှာရှိတဲ့တအောင်းလက်နက်ကင် TNL ရဲ့စခန်းတစ်ခုကိုစစ်ကောင်စီကပေါင်900ဘုံးနဲ့တိုက်ခိုက်ခဲ့တယ်လို့ TNL ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ရှမ်းမြောက်ဒေသမှာဒီပြိပကကြောင့်နောက်တကျစစ်ပွဲတွေဖြစ်လာနိုင်ခြေရှိတယ်လို့အများစုကခန့်မှန်းနေကြပါတယ်ခင်ဗျာ။